ဇူလိုင်လ၄ရက်နေ့ကြာသပတေးနေ့မှာကြာရောက်မဲ့243ချိန်မြောက်အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့ကိုဝါရှင်တန် DC မြို့တော်မှာဒီနေ့အတွက်ထူးထူးခြားခြားကျင်းပဖို့ပြင်ဆင်နေပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ဒီပွဲမှာကြီးကျယ်တဲ့မီးရှူမီးပန်းအလှဖောက်တာတွေအပြင်စစ်ရေးပြတာနဲ့သူကိုယ်တိုင်မိန့်ခွန်းပြောဖို့စီစဉ်နေတာပါ။အပြည့်အစုံကိုဒေါခင်မျိုးသက်ကပြောပြပါမယ်ရှင်
။ American သမ္မတဒေါ်နယ်ထရမ့်ဟာ2006ခုဇူလိုင်လပြင်သစ်နိုင်ငံမှာကျင်းပခဲ့တဲ့ Bastille Day လို့ခေါ်တဲ့ပြင်သစ်အမျိုးသားနဲ့ဆေးပြအခမ်းအနားကိုတက်ရောက်ခဲ့ပြီးကြတဲ့ကအမေရိကန်နိုင်ငံမှာလည်းခမ်းအနားကြီးကျယ်တဲ့ဆေးပြအခမ်းအနားတွေကိုလှုပ်ချနေတာဖြစ်ပါတယ်။သမ္မတထရမ့်ကမနှစ်နွေရာသီစစ်မှုထမ်းဟောင်းများနေတုန်းကဒီလိုအခမ်းအနားကိုကျင်းပဖို့ကြိုးစားခဲ့ပေမဲ့ကုန်ကျမဲ့ငွေကဒေါ်လာတန်း100လောက်ရှိနေတယ်လို့ Washington DC ကလမ်းတွေပျက်စီးမဲ့အရေးကြောင့်သူ့ရဲ့အကြံအထမမြောက်ခဲ့ပါဘူး။ဒါပေမဲ့ဒီနှစ်ကြာရောက်မဲ့လွတ်လပ်ရေးနေ့မှာ Washington DC ကပြည်သူရင်ပြင်တလျှောက်ဆေးပြအခမ်းအနားတွေနဲ့တူသူကိုယ်တိုင်မင်ကွန်းပြောရင် Salute to America ဆိုတဲ့ American နိုင်ငံကိုစင့်အားနဲ့ဂုဏ်ပြုဖို့စီစဉ်နေတယ်လို့သမ္မတထရမ့်ကပြောကြားခဲ့တာပ
ါ We're going to have a great 4th of July in Washington DC it'll be like no other it'll be special and I hope a lot of people come and it's going to be
Washington DC မှာဇွန်လ4ရက်လွတ်လပ်ရေးနေ့ပွဲတော်ကိုဘယ်တော့ကနေမှမတူအောင်ကျွန်တော်တို့ထူးထူးခြားခြားကျင်းပမှာပါဒီပွဲကိုလူတွေအများကြီးလာရောက်ကြမှာဖြစ်တယ်လို့ဒီပွဲဟာအမေရိကန်နိုင်ငံကိုဂုဏ်ပြုဖို့ဖြစ်ပါတယ်ကျွန်တော်ကိုယ်တိုင်တက်ရောက်มาဖြစ်ပြီးကျွန်တော်ပြောချင်တာတစ်ခုကဒီပွဲမှာကမ္ဘာအကောင်းဆုံးတိုက်လေယာဉ်တွေနဲ့တခြားလေယာဉ်တွေကောင်းကင်မှာပြန်ဝဲနေมาဖြစ်တယ်လို့တန်ချက်ကားတွေလည်းရှိมาပါအ
မေရိကန်နိုင်ငံကိုဂုဏ်ပြုတဲ့ဒီပွဲမှာစစ်တပ်ကတေးရီတာတွေနဲ့တူမြေပြင်ရောဝင်ဟင်ကပါရှေးပြခန္ဓာတွေပါဝင်မယ်လို့ဒီပွဲကိုကြီးကျက်စီစဉ်ရတဲ့ပြည်ထရေးဌာနကပြောပါတယ်သမ္မတထရမ့်ဟာသမ္မတလင်ကွန်းအမတ်တရအဆက်ဦးရှိမှာဇူလိုင်လရဲ့ကျက်တပရီနေ့ညနေ6နာရီခွဲမှာမင်းကွန်းပြောကြားဖို့စီစဉ်ထားပါတယ်။ဒီအခမ်းအနားမှာရှေ့ဆုံးမှာအထူးဧည့်သည်တွေအတွက်နေရာပြင်ဆင်ပြီးအဲ့ဒီအတွက်လက်မှတ်နေရာတွေကိုတော့သမ္မတအင်ဂျူကစီစဉ်ဖြောင့်ဝေမှာဖြစ်ပါတယ်။အမေရိကန်ကြီးရေလေမရိန်းတပ်တွေကအကြီးအကဲတွေဟာသမ္မတဘေးမှာရှိနေမှာဖြစ်ပြီးပြည်သူရင်ပြင်ရဲ့ကောင်းကင်ယံပေါ်မှာတော့သမ္မတတွေရှိတဲ့အထူး Boring Sam-4Sam လေယာဉ် Air Force 1နဲ့အမေရိကန်လေတပ်က Blue Angel Strike လေယာဉ်တွေB2 ဘုံကျဲလေယာဉ် F-35 နဲ့ F-22 jet တိုက်လေယာဉ်တွေပြန်ဝဲနေမှာဖြစ်ပါတယ်။ဒါအပြင် M1 Abrams အပါအဝင်73တန်းချက်ကကားတွေကိုလည်းပြည်သူရင်ပြင်အခမ်းအနားအနီးတစ်ဝိုက်မှာချထားဖို့ပင်တဂန်စစ်ဌာနချုပ်ကခွင့်ပြုချက်ရပြီလို့သမ္မတထရမ့်ကတနင်္လာနေ့မှာပဲကြေညာခဲ့တာပါ။ဂျော်ဂျီယာပြည်နယ်စတီဝတ်ခန္ဓာကဒီတန်းချက်ကကားတွေဟာ Washington DC တဲကိုအင်ကာနဲ့အစောပိုင်းမှာရောက်ရှိလာခဲ့တာဖြစ်ပြီးအခမ်းအနားမှာတော့ဒီတန်းချက်ကကားတွေကိုမောင်းပြဖို့မရှိဘူးလို့သမရအင်ဗျူအရာရှိသူကပြောပါတယ်။ဒီပွဲမှာမီးရှူးမီးပန်းတွေကိုလည်းည9နာရီနောက်ပိုင်းမှာကြီးကြီးကျယ်ကျယ်ဖောက်ဖို့ပြင်နေတာပါ။ပထမလင်ကွန်းအမှတ်တရအဆောက်အဦတရှိတဲ့နေရာအနောက်ဘက်ကနေစတင်မှာဖြစ်ပြီးနောက်ပိုင်းမှာတော့ပြည်သူရင်ပြင်ကနေ2မိုင်လောက်အကွာမှာရှိတဲ့ပန်းချံမှာပြောင်းပြီးမီးရှူးမီးပန်းတွေဖောက်ဖို့လုပ်နေတာပါ။1986ခုနှစ်ဇူလိုင်လ4ရက်နေ့မှာဗြိတိရှ်လက်ရောက်ကနေအမေရိကန်လွတ်လပ်ရေးရခဲ့တာဖြစ်ပြီးအမေရိကန်လွတ်လပ်ရေးနေ့အခမ်းအနားတွေတိုင်းမှာထုံးစံအတိုင်းလွတ်လပ်ရေးနေ့ချီတက်ပွဲတွေနဲ့အတူလွှတ်တော်အဆောက်အဦအနောက်ဖက်မြခင်ပြည်မှာ Capital Fort ဖျော်ဖြေပွဲတွေလည်းပြုလုပ်မှာဖြစ်ပါတယ်။လွတ်လပ်ရေးနေ့တွေကိုအရင်က Washington DC မှာကျင်းပတဲ့အခါမှာနိုင်ငံရေးမပအောင်ရှောင်ရှားလေးရှိပါတယ်။သမ္မတထရမ့်လက်ထက်မှာတော့မင်းကွန်းပြောဖို့ပါစီစဉ်လာတဲ့အတွက်2020သမ္မတရွေးကောက်ပွဲနီးလာချိန်မှာသမ္မတအနေနဲ့ဒီခန္ဓာကိုသူ့နိုင်ငံရေးအချို့အမြတ်တွေလှုပ်လာမှာကိုစိုးရိမ်နေကြသူတွေရှိပါတယ်။စစ်တမ်းကောက်ယူကြည့်တဲ့အခါမှာတော့သမ္မတထရမ့်မင်းကွန်းပြောမှာကို Republican 87ရာခိုင်နှုန်းနဲ့တတိပုဂ္ဂလ55ရာခိုင်နှုန်းကထောက်ခံတယ်လို့ Democrat တွေကလည်း28ရာခိုင်နှုန်းကထောက်ခံတာတွေ့ရပါတယ်။ဒါပေမဲ့သမ္မတမင်းကွန်းပြောမှာကိုမကျေနပ်တဲ့အဖွဲ့အစည်းအများပြားရှိနေပြီးဆန္ဒပြခွင့်ရဖို့အတွက်ရှောက်ထားကြတယ်လို့ခွင့်ပြုမိန့်တွေလည်းရခဲ့ကြပါတယ်။